တနင်္ဂနွေမှာရောက်ရှိနေတဲ့ဝါနီခေါ်သွေးဝါပီသွေးစီညညွေးတက်မတော် UWSA အဖွဲ့ဆုတ်ခွာပေးရေးဆက်လက်ညှိနှိုင်းနေစေဖြစ်တဲ့အကြောင်းထိုင်းနိုင်ငံအမှတ်3စစ်ဒေသစစ်တိုင်းမှုဒုတိယဗိုလ်ချုပ်ကြီးကစ်တီပေါင်းချစုဝမ်ကပြောဆိုပါတယ်ဒီကနေ့ထုတ်ပန်ကားပို့သတင်းဆောင်မှဒီအကြောင်းကိုရေးတော့ဖော်ပြထားပါတယ် UWSA ဝါလန်တကိုင်းအဖွဲ့ပြောခွင့်ရကတော့ထိုင်းနယ်စပ်အရေးနိုင်ငံအချင်းချင်းအလို့သဘောဆွေးနွေးကြတာတပိုင်းနယ်စပ်တည်ငြိမ်ရေးအတွက်မနေ့ကမြေပြင်မှာရှိတဲ့ကျွန်တော်တို့အရာရှိတွေနဲ့ထိုင်းအရာကြီးတချို့အပြန်အလှန်နားလည်မှုယူဆွေးနွေးခဲ့တယ်လို့ VOA ကိုဒီဇင်ဘာလ16ရက်နေ့ညနေပိုင်းဒီကနေ့မှာပြောဆိုခဲ့ပါတယ်။ထိုင်းစစ်တပ်ကစုပ်ပောက်ပေးဖို့တောင်းဆိုနေတဲ့နေရာတွေဟာ UWSA နှစ်ပေါင်း30လောက်အခြေချနေထိုင်ခဲ့တဲ့နေရာတွေဖြစ်တယ်လို့လည်း VOA ကိုပြောပါတယ်။စကမ်းနေဖယ်ပေးဖို့တောင်းဆိုတာကိုအတူတူဒီကိစ္စဟာနိုင်ငံအချင်းချင်းကြားဆွေးနွေးရမယ့်ကိစ္စဖြစ်တဲ့အကြောင်းကိုလည်း UWSA က VOA ကိုပြောဆိုထားပါတယ်။ရှမ်းပြည်နယ်မိုင်းတုံမြို့နယ်အတွင်းမှာအခြေစိုက်တဲ့ဝါပြည်သွေးစီညညွေးတက်မတော် UWSA ရဲ့စခန်း၉ခုကိုဒီဇင်ဘာလ၁၈ရက်နေ့နောက်ဆုံးထားပြီးရုပ်သိမ်းပေးဖို့ထိုင်းစစ်တပ်ကတောင်းဆိုထားပါတယ်။ဝါတာဖွဲ့တွေရဲ့စခန်းချထားတဲ့နေရာတွေကထိုင်းနိုင်ငံပိုင်နယ်မြေအဖြစ်တဲ့အငင်းပွားနေတဲ့နယ်မြေ၇ခုအတွင်းမှာစုပ်ခွာပေးရမယ်လို့ထိုင်းစစ်တပ်ကတောင်းဆိုတာပါ။ငြိမ်ငြိမ်းချမ်းချမ်းနဲ့ဖြည့်ရှင်းဖို့လမ်းပွင့်ပေးထားပြီးစီရေးအရာဖြည့်ရှင်းတာကိုနောက်ဆုံးမဖြစ်နိုင်တဲ့အခြေအနေကြောင့်မှရွေးချယ်မယ်လို့လည်းထိုင်းဒုတိယဗိုလ်ချုပ်ကြီးကကြေညာချက်ထဲမှာပြောဆိုထားပါတယ်။